ဒီဝက်သတင်းတွေကိုဖောက်ချခဲ့တဲ့ WikiLeaks website ကိုတည်ထောင်သူ Julian Assange ကို American ပြည်ထောင်စုကိုလွှဲပြောင်းပေးရင် American ထောင်ထဲမှာသူကကိုယ့်ကိုယ်ကိုတတ်သိမဲ့အန္တရာယ်ရှိတဲ့အတွက်သူ့ကိုလွှဲပြောင်းမပေးဖို့ Britain တရားသူကြီး Vanessa Baritsa ကတနင်္လာနေ့မှာအမိန့်ချမှတ်လိုက်ပါတယ် Assange ဟာ American အထူးလျှို့ဝှက်အချက်လက်တွေကိုခိုးယူမှု computer ဖောက်ထွင်းမှုအပြင် American သတင်းပေးတွေဘယ်သူပဲဝါဆိုတာကိုဖောက်ချမှုတွေနဲ့ပတ်သက်ပြီး American ဘ ਹੁ အစုအကအမှုဆက်ရှိမှုနဲ့ဆွဲချက်အတင်ခံရသူဖြစ်ပါတယ်။အစိုးရရှေ့နေတွေကဒီအမိန့်အတွက်အယူခံဝင်ခဲ့တယ်လို့အဆန့်ကိုထောက်ခံသူတွေကတော့ Old Bailey ရာဇဝတ်တရားရုံးအပြင်မှာအောင်ပွဲခံခဲ့ကြတာပါ။ American အစိုးရကသူ့ပေါ်တရားဆက်ဆိုထားတာကိုပယ်ဖျက်ပေးဖို့လဲအဆန့်ရဲ့အမျိုးသမီးကတောင်းဆိုခဲ့ပါတယ်။အဆန့်ရဲ့ရှေ့နေတွေကတော့သူ့ကိုအခုလိုတရားဆက်ဆိုမှုဟာနိုင်ငံရေးရည်ရွယ်ချက်ကြောင့်ဖြစ်တဲ့အတွက်သူ့ကို American နိုင်ငံကိုပြန်ပြီးပို့ရဟန်အန္တရာယ်ရှိတယ်လို့ပြောပါတယ်။American အစိုးရရှင်းနေတွေကတော့ဒီဆဆွဲမှုကမမှန်ကန်ကြောင်းညှင်းဆိုပါတယ်။2010-2017အတွင်းအဆန့်တာဝန်ယူထုတ်ဝေတဲ့ WikiLeaks ကနေတောင်းနယ်ချီတဲ့တန်တမန်ဆက်သွယ်ပြောကြားချက်တွေ၊ Iran နဲ့ Afghan စစ်ပွဲဆိုင်ရာစစ်တပ်သတင်းပေးပို့ချက်တွေကိုဖောက်ချမှုဖြစ်ပွားခဲ့တာပါ။